ချင်းပြည်နယ်ထဲမှာငြိမ်းချမ်းရေးမရနိုင်သေးတဲ့အတွက်လူငယ်လူအနေနဲ့ပညာရေးစီးပွားရေးဘက်ပေါင်းစုံအခွင့်အရေးရရှိနိုင်မှုတွေဆုံးရှုံးနေရတယ်လို့ကချင်လူငယ်တအူးဖြစ်တဲ့ Grand Branch ကပြောပါတယ်။ကုလသမဂ္ဂ UNESCO ရဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စု Connecticut တက္ကသိုလ်လူငယ်ကောင်းဆောင်မှုသင်တန်းတစ်ခုကိုတက်ရောက်ခဲ့တဲ့ Branch ကို VOA ကတွေ့ဆုံမေးမြန်းထားတာ
ပါ။ Okay, तू ကဒီ UNESCO Chair ကနေ तू ကနေ့စဉ်နေ့တိုင်းလုပ်တဲ့သင်တန်းဖြစ်တယ်။ तू ကသူ့ကိုကြတော့ဒီတက္ကသိုလ်လုံးမှာရှိရဲ့လူခွင့်ရေးလုံကမှာပါဝင်ခဲ့တဲ့လူငယ်တွေမြေခေါင်းဆောင်တွေခေါင်းဆောင်မှုပညာနဲ့ဒီလူခွင့်ရေးဆိုင်ရာအာပညာရက်တွေလှုပ်ဆောင်မှုတွေကိုဟိုအချင်းချင်းအတူကြုံဖလှယ်ဖို့ရန်အတွက်လှုပ်ပေးရတဲ့တင်ဒန်းလေးမျိုးဖြစ်ပါတယ်အဓိကတော့ forum ပုံစံမျိုးတင်ဒန်းဆိုရတဲ့ဆိုင်
ဟုတ်ကဲ့အဲ့တော့ဘယ်နှနိုင်ငံကလူငယ်ခေါင်းဆောင်ဗနေရောက်တော့တက်လဲ
အာနိုင်ငံပေါင်း50ကျော်ကလူပေါင်း60ကျော်တော့တက်ရောက်ပါတယ်
မြန်မာနိုင်ငံကတော့
မြန်မာနိုင်ငံကအာမြန်မာနိုင်ငံသားတော့3ယောက်ပေါ့မြန်မာနိုင်ငံတိုက်ရိုက်လာတော့ကျွန်တော်တက်ရောက်ပါမယ
်ဟုတ်ကဲ့အဲ့ဒါကတော့ကချင်ပြည်နယ်ကိုကိုစားပြုပြီးတော့ပေါ့
ဟုတ်ကဲ့ခင်ဗ
ျကချင်ပြည်နယ်ကဘလို့အဖွဲ့အစည်းမျိုးကိုကစားပြုပြီးတော့လာတယ်
အာကျွန်တော်အဖွဲ့အစည်းကြီးကိုကိုစားပြုရလို့မဟုတ်ပါဘူးဒီကျွန်တော်ကရှောက်လွာသူကသူတို့တင်တန်းအန်ခေါ်ရဲကြုံညာတွေ့မှကျွန်တော်တည်တည်ပုဂ္ဂလအနေနဲ့ပဲရှောက်လွာပြီးရှောက်ပြီးမှပဲလာခဲ့တာဖြစ်ပါတယ
်အဲ့တော့ဟိုဆိုတာ branch ောင်ပြောသလိုလူအခွင့်ရေးဆိုင်ရာကိစ္စဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေဆိုတဲ့နေရာမှာကချင်ပြည်နယ်မှာbranch အနေနဲ့ဘလို့လူခွင့်ဆိုင်ရာကိစ္စတွေမှာဘလို့ကိစ္စမျိုးတွေမှာဆောင်ရွက်ခဲ့ဘူးတလဲဆိုတာနည်းနည်းလေးရှင်းပြပါ
ဦး။ Okay ကျွန်တော်ဒီဒုက္ခတွေတွေကိုကူညီဆောင်ရှောက်တဲ့အဖွဲ့တစ်ခုမှာကျွန်တော်ပါဝင်ခဲ့ပါတယ်။ဒီရီနဲ့ဒီ water sanitation ဌာနကန္ဓာမှာကျွန်တော်ပါဝင်ခဲ့ပါတ
ယ်။ Okay ဒုက္ခတွေဆိုတော့တဘောကတော့ကချင်ပြည်တွေမှာရှိနေတဲ့ပြည်တွင်းမှာရှိနေတဲ့စစ်ပြေဒုက္ခတွေပေါ့
။ဒုက္ခတွေဆိုတော့ခုစလုံးပါပါတယ်ကျွန်တော်တို့ဒီကချင်ပြည်ဒီအတွင်းမှာရှိရဲ့ဥမာဒီအစိုးရထိန်းချုပ်ရနေမြေမြို့ပေါ်ဒေသမှာရှိရဲ့လူတွေရဲ့ကျွန်တော်တို့နေဆာမှာရှိရဲ့ဒုက္ခတွေအားလုံးကိုပါပါတယ်စစ်စားဖြစ်ကလေးကဒုက္ခတွေတချို့အာတွေကစုပေါင်းကိုစင်းစရာရဒုက္ခတွေတသိန်းနီးပါးလောက်ရှိလာပြီအမှအများစုကကြတော့ဒီ KIU ထိန်းချုပ်ရဒေသနေဆာဘက်ကိုအများစုပြေးကြတယ်တချို့ကြတော့ဒီဘက်မြို့ပေါ်ဘက်ပေါ့နော်ဒီမြချင်းနာဝိုင်းမော်ဘမောဒီဘက်ချာနေကိုသူတို့တွေလာကြတယ်အဲ့တော့ဒီတက်ဆိုင်ရာဒေသတွေကတော့အတွဲကျွန်တော်တို့အနေနဲ့ကလည်းသူတို့ရှိရဲ့ဒုက္ခတွေရှိရဲ့နေရာတွေမှာကျွန်တော်တို့အနေနဲ့ကူညီထောက်ပံ့မှုတွေကိုစီစဉ်နေလှုပ်ဆောင်နေရဖြစ်ပါတယ
် branch ောင်ပြောတဲ့စစ်ဆဖြစ်ကြရဆိုတဲ့စကားပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့တီးတလောက်ကကချင်ပြည်ဟာ1994-95 လောက်ကလေးကကချင်ပြည်မှာရှိနေတဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့နဲ့အဲ့ဒီအချိန်ကမြန်မာစစ်အစိုးရအပြစ်ခတ်ရစဲထားတယ်ပေါ့နော်။ပြစ်ခတ်ရစဲတာက18နှစ်လောက်ကြာခဲ့ပြီးတော့မှ2011ခုနှစ်ဒီဇွန်လလောက်မှာကြာတော့မှဒီအပြစ်ခတ်ရစဲကကျိုးပေါက်ပြီးတော့အကြီးအကျယ်စစ်ပြောင်းဖြစ်တယ်ပေါ့နော်။အဲ့တော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုနဲ့အခုဒီလိုပြည်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာကနေပြီးတော့ဒါဟိုချင်းမွန်းနေပြောဆိုနေတဲ့ကြားမှာပဲအဲတကယ်အခုလက်တွေ့ထောက်ပြစရာဖြစ်နေတဲ့ကိစ္စကပြည်တွင်းငြိမ်းချမ်းရေးမရဘူးအခြေအနေတွေကတိုးတက်အောင်လုပ်ဖို့လိုသေးတယ်ဆိုပြီးအဓိကထောက်ပြစရာဖြစ်နေတဲ့အချက်ကကချင်ပြည်မှာဖြစ်နေတဲ့ဒီတိုက်ပွဲကိစ္စတွေအဲ့တော့ဒီအပြစ်ခက်ရစေးပြပြခဲ့တာနဲ့တဲ့အကြောင်းရင်းကို branch ောင်တို့လိုလူငယ်အနေနဲ့ဘယ်လိုနားလဲလဲဘာကြောင့်ဒီလိုအပြစ်ခက်ရစေးပြပြခဲ့ရတယ်လို့ယူဆတယ်လဲ
အပြစ်ခက်ရစေးစပြီးတော့ပြပြခဲ့ရဆိုတာကကျွန်တော်တို့ဒီတဲ့နေဘာလို့ဒီအချင်းတွေပြန်ပြီးတော့ကြီးလိုက်မယ်ဆိုရင်အင်းဒီတပ်ဘက်ကနေစပြီးတော့ဒီချိုးဖောက်မှုရှိရဲ့ KIU ချိုးဒီကျွန်တော်တို့တာပိန်နော်တာပိန်ရလျက်စစ်စီမံကဲကဒီသားအမှရှိရဲ့လုံချုံကြီးကိုတတ်အနေနဲ့ကကြတော့ဖယ်ခိုင်းရအစားရမှာချင်းချင်းအင်းတိုက်ပွဲတွေစပြီးတော့တပ်ဘက်ကစပြီးတော့ကျူးလွန်ပြီးတော့စပြီးတော့ဖြစ်ခဲ့တာဆိုကျွန်တော်တို့တွေ့ရှိရတယ်ခင်ဗျာအဲ့ဒါကျွန်တော်တို့ဒီစပြီးတော့ဘာကိုပေါ်ပြရလဲဆိုရင်ကျွန်တော်တို့ဒီအရင်တော့94တုန်းကချုပ်ဆိုထားတယ်ကျွန်တော်တို့ရဲ့အပြစ်ခတ်ရစေးပေါ့နော်အပြစ်ခတ်ရစေးစာချုပ်ကိုတပ်ဘက်ကစချူးဖောက်ပြီးမှပဲအဲစပြီးတော့တက်တည်ထပ်ပြီးတော့ပို့လာတယ်နေရာအနက်ကချင်ပြည်နေရာအနက်မှာစပြီးတော့တိုက်ပွဲတွေဖြစ်လာတော့ကျွန်တော်ယူဆပါတယ
်ဒီပြဿနာတွေကိုဖြေရှင်းမဲ့နေရာမှာဒါလွန်ခဲ့တဲ့18နှစ်ကျော်လောက်ကလည်းအပြစ်ခတ်ရစေးမှုရေးသဘောတူညီချက်နဲ့ဟိုတပိုင်းတစားဖြေရှင်းခဲ့တယ်ပေါ့နော်ဒါပေမဲ့ဘာကြောင့်လို့ဒီအပြစ်ခတ်ရစေးရ18နှစ်ကြာပြီးတော့မှပြက်ပြားသွားကြရတာလဲအစိုးရပြောတဲ့ဟာကတော့ branch ရှင်းပြကတာကတော့ဒါလက်တွေ့ဖြစ်တဲ့ပြဿနာပေါ့နော်ဒါပေမဲ့ဟိုဒီလိုအပြစ်ခတ်ရစေးကိုရေရှည်တည်တံ့ပြီးတော့ခိုင်တဲ့ခိုင်သွားအောင်မလုပ်နိုင်ကြတာဘာကြောင့်လို့မြင်လဲ
အပြစ်ခတ်ရစေပြက်ပြားရတဲ့အဓိကအကြောင်းကြောင့်ငြိမ်းချမ်းမှုမလိုချင်လို့ပဲကျွန်တော်အနေနဲ့အဲ့လိုပဲယူဆတယ်ခင်ဗျငြိမ်းချမ်းရေးကိုတကယ်လိုချင်တယ်အဲတကယ်တမ်းပဲတိုင်းပြည်ကိုဖွံ့ဖြိုးတိုးရအောင်တည်ဆောက်ချင်တယ်ဆိုရင်ဒီလိုစစ်ပွဲမျိုးကိုဘယ်လိုမှဆလာစရာအကြောင်းမရှိဘူးခင်ဗျတကယ်တမ်းငြိမ်းချမ်းရေးကိုတကယ်မလိုချင်လို့ပဲလို့ကျွန်တော်အနေနဲ့ယူဆပါတယ်
ဘယ်သူတွေကမလိုချင်တာလဲဒါဟိုလက်ခုပ်ဆိုတာက
ဟုတ်ကဲ့
ဟိုနှစ်ဖက်ဒီမှမြည်ရမလား
ဟုတ်ကဲ့
ဆိုတော့ဒီလိုတိုက်ပွဲတွေဖြစ်ကြတဲ့ဆိုတဲ့နေရာမှာတစ်ဖက်တည်းကိုပဲပြောလို့ရမလားဒီကိစ္စကတစ်ဖက်သက်ပဲဖြစ်နေရလို့မြင်လား
ကျွန်တော်အနေနဲ့ပြောရရင်တော့ဒီစစ်ကကြတော့ဥမာ KIO တွေကကြတော့တွားတိုက်တာမဟုတ်ပဲနဲ့အဲစားကြည့်လိုက်မယ်ဆိုရင်ပြဿနာဖြစ်တာစားကြည့်လိုက်တပ်ဘက်ကစပြီးတော့တိုက်ခိုက်မှုတွေကိုပထမအဆုံးပြုလုပ်လာတဲ့အတွက်အဓိကတာဝန်ရှိရကြတော့ကျွန်တော်တို့ဒီစစ်တပ်မှတာဝန်အဓိကရှိရလို့ကျွန်တော်အနေနဲ့ယူဆပါတယ
်လွန်ခဲ့တဲ့18နှစ်လောက်ကဒီ KIO နဲ့မြန်မာစစ်တပ်တို့အဲ့ဒီအချိန်ကအပြစ်ခတ်ရစဲတဲ့အချိန်ကဆိုရင် branch ောင်းတို့ကလူငယ်ပဲဖြစ်ရှိပါလေဦးမယ်အဲ့ဒီမတိုင်ခင်ကအခုတို့ကြားခဲ့သလောက်ဆိုရင်ပြည်နယ်အတွင်းမှာကဟိုနှစ်ဖက်တိုက်ပွဲတွေကအရန်ပြင်းထန်နေခဲ့ပြီးတော့လူငယ်တွေအနေနဲ့ပညာသင်ကြားခွင့်စီးပွားအခွင့်အလမ်းလုပ်ပိုင်ခွင့်အခွင့်အလမ်းဆိုတာမရှိသလောက်တွေဖြစ်ခဲ့ရတယ်လေဟိုရရွာမတည်ငြိမ်ဘူးပေါ့အတိုင်းမဲ့အဲ့ဒီအချိန်ကအပြစ်ခတ်ရစဲပြီးတဲ့နောက်ပိုင်းမှာ branch ောင်းတို့လူငယ်တွေအနေနဲ့ပညာရေးအခွင့်အလမ်းစီးပွားရေးအခွင့်အလမ်းလူမှုရေးထောက်ပံ့မှုတွေမှာပါဝင်နိုင်ခွင့်အခွင့်အလမ်းလေးတွေရလာခဲ့လို့ပြောရတဲ့သူတွေရှိပါတယ်။အဲ့တော့အဲ့ဟာနဲ့ပတ်သက်လို့ရော branch ောင်းအနေနဲ့ဘယ်လိုမြင်လဲ။ branch ောင်းကဒီအသက်ပြည့်ခတ်ရဆဲထားတဲ့18နှစ်တာကာလအတွင်းမှာကြီးပြင်းလာခဲ့ရတဲ့လူငယ်တယောက်ပါ
။ Okay အတိုင်းတာတစ်ခုလောက်ထီတော့ဒီစီးပွားရေးဆိုင်ရာလုပ်ငန်းတွေမှာကြတော့လူငယ်တွေအနေနဲ့ဒီသွားလာလှုပ်ရှားခွင့်တွေရခဲ့အမှန်ပါတယ်။ငင်းချမ်းကြီးပေါ့ငင်းချမ်းကြီးပြောလို့မရဘူးပေါ့နော်ဒီအပြစ်ခတ်ရစေးရေးအဖြစ်တိုက်ပွဲတွေမရှိတော့တဲ့အတွက်လူတွေအနေနဲ့အတိုင်းတာတစ်ခုဒီသူတို့အနေနဲ့လုံခြုံမှုရှိရလို့ခံစားရတဲ့အတွက်သူတို့အနေနဲ့ဒီစီးပွားရေးလုပ်ငန်းတွေဥမာကျွန်တော်တို့ဒီဘက်ကကေအိုဖွဲ့ကလည်းဖွံ့ဖြိုးရေးလုပ်ငန်းတွေအေးလှုပ်ဆောင်နိုင်ခွင့်ရရှိလာတဲ့အတွက်ဖွံ့ဖြိုးမှုတွေအတိုင်းတာတစ်ခုအထိကျွန်တော်တို့ရှိလာတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်အ
ဲ့တော့လူငယ်တွေအပိုင်းမှာရောအခုဆိုလို့ရှိရင် branch တို့အနေနဲ့ဟိုပညာသင်ကြားခွင့်တွေရပြီးတော့နိုင်ငံတကာထွက်ပြီးတော့ဟိုပြည်내ဖွံ့ဖြိုးရေးလုပ်ငန်းတွေလူ့အခွင့်အရေးလုပ်ငန်းတွေကိုဟိုကြေကြေပြန့်ပြန့်ပို့ပြီးတော့အမြင်နဲ့ကြည့်ပြီးလုပ်ပိုင်ခွင့်တွေရလာပြီဆိုရင်အခုလက်ရှိပြဿနာမှာတကယ်ဟိုပြည်내အတွင်းမှာငြိမ်းချမ်းရေးရလာအောင်ဖွံ့ဖြိုးရေးရလာအောင်အဓိကလှုပ်ဆောင်ရမယ့်အချက်တွေဘာတွေလဲဆိုတော့မြင်လာတယ
်ဟုတ်ကဲ့ဒီပြည်내အတွင်းပထမအဆုံးငြိမ်းချမ်းရေးရလာအောင်ဆိုတော့ပထမအဆုံးအနေနဲ့ကျွန်တော်တို့ဒီတိုက်ပွဲတွေကိုဟိုဒီလုံအောင်ရက်ဆိုင်ပြရပါမယ်ခင်ဗျာပြီးတော့ကျွန်တော်တို့ကြည့်မယ်ဆိုငင်းချမ်းရေးဆိုတာဒီတိုက်ပွဲလုံးဝမရှိုံနဲ့ငင်းချမ်းရေးလို့ကျွန်တော်တို့ပြောလို့မရတဲ့အတွက်ဆက်ပြီးရောဒီတိုက်ပွဲတွေမရှိရောနောက်ပိုင်းမှာကျွန်တော်တို့အနေနဲ့ဒီလူခွင့်ရေးဆိုင်ရာအာတွေကိုပြန်လဲဖော်ထုတ်ပြီးနောက်ပိုင်းမှာအာဒီဖွံ့ဖြိုးရေးလုပ်ငန်းတွေကျွန်တော်တို့စပြီးရောလှုပ်ဆောင်ရပါမယ်အထူးသဖြင့်ပညာရေးကျန်းမာရေးပိုင်းမှာအာလှုပ်ဆောင်ရမယ်ကျွန်တော်တို့ကြည့်မယ်ဆိုရင်ဒီရန်ကုန်မန္တလေးတို့ပေါ့နော်ဒီမြို့ကြီးတွေပဲねကျွန်တော်တို့နေပဲတည်းဆိုရင်ဖွံ့ဖြိုးမှုတွေကအရန်ကြီးกว่าဟာနေရတွေ့ရတည်းရဲ့အဲကျွန်တော်တို့ဒီနေဘက်ကလူတွေဆိုရင်ဖွံ့ဖြိုးမှုအတွက်ခွင့်လန်းနေရအာအင်မတားမနေပါနေသေးပါတယ်အဲ့ဒါကိုကျွန်တော်တို့ဟိုအဓိကငါအစီအစဉ်ချမှတ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ရမယ်လို့ကျွန်တော်ယူဆပါတယ်အ
ဲ့တော့လူငယ်အမြင်နဲ့ပဲပြောမယ်ဆိုလို့ရှိရင်ကချင်ပြည်နယ်ထဲမှာရှိနေတဲ့လူငယ်အများစုအနေနဲ့သူတို့အဓိကနစ်နာဆုံးရှုံးနေရတာကဘာလို့ဖန်ဆောင်မြင်လည
်းသူတို့အနေနဲ့အဓိကနစ်နာဆုံးရှုံးနေရတာကကြတော့ဒီဘက်ပေါင်းစုံကအခွင့်အလမ်းနေရရှိမှုပေါ့နော်အခွင့်အလမ်းသူတို့အများကြီးဆုံးရှုံးနေရတယ်။ဟိုတည်င်းနီးပညာပိုင်းနေဆိုရင်ကျွန်တော်တို့ရန်ကုန်မင်းသားနေရှင်အများကြီးကျွန်တော်တို့ဆုံးရှုံးရတယ်။ပညာရေးပိုင်းဆိုင်ရာဆိုရင်ကျွန်တော်တို့အများနေရန်ကုန်နဲ့နေဆိုရင်အများကြီးဆုံးရှုံးနေရပါတယ်။သူတစ်ဖြစ်ပညာရေးပိုင်းမှာကျွန်တော်တို့ပို့ပြီးတော့နောက်ကျနေရပါတယ
်။နောက်တစ်ခုကကျွန်တော်တို့ကြားတဲ့သတင်းတွေအရဆိုလို့ရှိရင်ကချင်ပြည်ဘက်မှာလူငယ်တွေကြားထဲမှာမူးယစ်ဆေးဝါးနဲ့ဒီ HIV AIDS ပြဿနာတော်တော်လေးဆိုးဝါးတယ်လို့ကြားတယ်။အဲ့ဒါရဲ့အရင်းခံပြဿနာကဘာလို့ယူဆတယ
်။ Okay အဓိကအရင်းခံပြဿနာကလူတွေအလောက်ကင်အခွင့်အလမ်းမရှိဘူး။ပြဿနာတစ်ခုရေနော်အဓိကတစ်ခုကကြတော့ဒီຢာတွေကိုမူးယစ်ဆေးဝါးတွေအလွယ်တကူရရှိအေးနေခြင်းအဲ့ဒါအဓိကပြဿနာပါပဲ။
အဲ့တော့အလောက်ကင်ခွင့်အလမ်းမရှိဘူးဆိုတာကတော့ဒါဟိုငြိမ်းချမ်းရေးတည်တကြမရှိတဲ့ပြဿနာဖွံ့ဖြိုးရေးမရှိတဲ့ပြဿနာပေါ့နော
်။
ဒီနေရာမှာမွေးရစီဝါရီအလွယ်တကူရနေနိုင်တယ်ဆိုတဲ့ကိစ္စမှာတော့ဒီသက်ဆိုင်ရဖို့အစိုးရအာဏာပိုင်ရောပြည်နယ်ဘက်မှာဟိုတချိန်ကအခုလက်ရှိလည်းထိန်းချုပ်ထားတဲ့ KIO တို့ရောဒါတွေကိုကြကြနနထိန်းချုပ်မှုမရှိလို့ဖြစ်နေရလား
ဒီဘက်ပိုင်းမှာကြတော့အမှန်ဒီနှစ်ဖက်လုံးကနေတင်းတင်းကြပ်ကြပ်ကိုဟိုဆက်ပြီးတော့ မူဝါဒတိချချမှတ်ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆပါတယ်
တခြားပညာပေးကိစ္စအရင်းနဲ့ပတ်သက်လို့အထူးသဖြင့်ကချင်ပြည်ဘက်ပိုင်းမှာလူငယ်တွေကိုပညာပေးနိုင်ဖို့အတွက်ထိရောက်တဲ့သတင်းစာတွေအတန်လွင့်ဌာနတွေဒါတွေဟိုရှိရောရှိလာပြီလား
အဲ့ဒါတွေတော်တော်လေးကိုနည်းနေသေးပါတယ်ဒီသက်ဆိုင်ရာဒီဖွံ့ဖြိုးမှုဒီဖွံ့ဖြိုးရေးအဖွဲ့တွေကနေလှုပ်ဆောင်မှုရှိနေပြီမဲ့တော်တော်လေးထိအာဒီထက်ပိုပြီးလှုပ်ဆောင်ဖို့လိုအပ်သေးတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့
တော့ branch အနေနဲ့အခုဒီမှာလဲအမေရိကန်မှာကုလသမဂ္ဂကနေပြီးကျင်းပါတယ်ကမ္ဘာလူငယ်ကောင်းဆောင်တင်နန်းမှာအတွေ့အကြုံတွေရခဲ့တယ်ပေါ့နော်ဒီမှာရခဲ့တဲ့အတွေ့အကြုံတွေကိုအဲဗမာပြည်ပြန်ပြီးကချင်ပြည်ပြန်ပြီးတော့ဘာတွေဘယ်လိုများဝေမျှနိုင်မလဲဘာတွေများလှုပ်ဆောင်သွားဖို့ရည်ရွယ်ချက်ရှိလဲ
ဟုတ်ကဲ့ဒီဟိုပြန်လာဖို့ဆိုတာကလာတက်ဖို့ဆိုတာကြတော့အင်မတန်မှအာဒီရနိုင်ခဲ့တဲ့အခွင့်အရေးတစ်ခုဖြစ်လို့ကျွန်တော်အနေနဲ့အဲကျွန်တော်တို့ပဲအခွင့်အရေးမရရှိသေးတယ်ကျွန်တော်တို့နေရကျွန်တော်တို့ဟိုကျွန်တော်ညီကိုမောင်နှမတွေအများကြီးရှိရယ်ပြီးတော့အဲ့အရာအတွက်ကိုကျွန်တော်တို့တတ်နိုင်သလောက်ဆက်ပြီးတော့ကျွန်တော်လူခွင့်ရေးဆိုင်ရာကိစ္စတွေမှာကျွန်တော်ဆက်ပြီးတော့လှုပ်ဆောင်တော့ဖို့အစီအစဉ်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်
ကျေးဇူးတင်ပါတယ
်ကုလသမဂ္ဂ UNESCO ရဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကနက်တကတ်တက္ကသိုလ်လူငယ်ခေါင်းဆောင်မှုတင်နန်းတစ်ခုကိုတက်ရောက်ခဲ့တဲ့ကချင်လူငယ် Grand Branch ကိုဆက်သွယ်မြင်းမြန်ထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ